UNICEF ရဲ့အမှုဆောင်ညွှန်ကြားရေးမှူးဟာစစ်တွေမြို့ကိုဒီနေ့မနက်ကရောက်ရှိလာပြီးတော့တက်ကဲပြင်းမွတ်စလင်ကယ်ဆယ်ရေးစခန်းနဲ့မင်းကန်ရက်ကွဲရခိုင်ကယ်ဆယ်ရေးစခန်းအနီးမှာဖွင့်လှစ်ထားတဲ့အကြောင်းပြင်ပပညာရေးအကြောင်းတွေကိုတွားရလေ့လာခဲ့တာဖြစ်ပါတယ်။အဲ့ဒီစခန်းတစ်ခုဟာပြီးခဲ့တဲ့2012ခုနှစ်ကစစ်တွေမြို့မှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်ပေါ်ပေါက်လာခဲ့တဲ့စခန်းတွေပါ။တက်ကဲပြင်းဒုက္ခသည်စခန်းမှာတော့ကလေးရီအတွက် UNICEF ကအကူအညီပေးနေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးအဓိကလာရောက်လေ့လာတာဖြစ်တယ်လို့စခန်းတာဝန်ခံဦးရွှေမောင်ကပြောပါတယ်။
သူကကျွန်တော်ကန်းကလူဒီနဲ့မဖြစ်ဘူးကန်းကိုပဲပြီးတော့ကြီးလိုက်တယ်ခါတော့ကျောင်းတော့ဆက်သွားတယ်ကျောင်းသားနဲ့တွေ့တယ်တွေ့ပြီးတော့ကျောင်းဆရာဆရာမနဲ့တွေ့တယ်တွေ့ပြီးတော့ကလေးပြောင်းကျောင်းကိုရောက်လာတယ်ရောက်ပြီးတော့ကလေးပြောင်းကျောင်းတဲ့မှာသူကကလေးဂိတ်ဆက်ဆိုင်ရဲ့ပုံကိုတော့လေးလာကြည့်ပြီးတော့ပြောင်းသွားတာသူကအဓိကကလေးတုံးချော်တဲ့ကလေးရဲ့ပြည့်ပဲသူတို့ဦးစားပြီးတော့လာတော့တွေ့တယ
်ကလေးတွေရဲ့အခြေအနေတွေကိုအဓိကလေးလာတာဖြစ်တဲ့အတွက်ဒုက္ခသည်တွေရဲ့အခြေအနေတွေကိုတော့သီးသန့်တွေ့ဆုံမေးမြန်းတာမျိုးမရှိဘူးလို့လည်းပြောပါရယ်။ကလေးတွေရဲ့ပညာရေးကျန်းမာရေးအခြေအနေတွေနဲ့ပတ်သက်လို့ကျောင်းသားမိန်းမတွေကိုမေးမြန်းခဲ့ရမှာတော့ဒုက္ခသည်စခန်းမှာရှေ့ပြောင်းနေထိုင်နေကြရတဲ့အရှင်၆နှစ်တာကာလအတွင်းမှာပုံမှန်မဟုတ်တဲ့တိုးတက်မှုအနည်းငယ်သာရှိရဲဆိုတဲ့အကြောင်း UNICEF ရဲ့အမှုဆောင်ညွှန်ကြားရေးမှူးကိုပြောဆိုခဲ့ကြတယ်လို့ဆိုပါရယ်။သူမဟာညနေပိုင်းမှာစစ်တွေမျိုးမင်းကန်ရက်ကွက်မှာရှိတဲ့ရခိုင်ကယ်ဆယ်ရေးစခန်းအနီးမှာဖွင့်လှစ်ထားတဲ့ NFPE လို့ခေါ်တဲ့ကျောင်းပြင်ပစဉ်မူလာတန်းပညာရေးကျောင်းကိုတွားရလေ့လာခဲ့ပါတယ်။အဲ့ဒီလိုတွားရခဲ့တာနဲ့ပတ်သက်လို့စစ်တွေမြို့နယ်ပညာရေးမှူးဦးသန်းကျော်ကအခုလိုပြောပါတယ်
။သူတို့ပြောတာကဒီ NFP ပေါ့ကျောင်းပြင်ပမူလာတန်းပညာရေးအဲ့ဒီကိစ္စတော့လား။ဒီအဓိကတော့ခလေးနဲ့ကွန်ယူတင်းနေမှုပေါ့သူတို့တနေ့ကဟိုတောင်းမင်းနဲ့ဆက်ကြောမင်းသူတို့ဘယ်လောက်ကြီးကွန်ယူတင်းနေကြရှိတဲ့အခြေအနေကိုသူကအဲ့ဒါမင်းမင်းရှင်းလို့ပေါ့
။ UNICEF ရဲ့အမှုဆောင်ညွှန်ကြားရေးမှူးရဲ့ဒီနေ့စစ်တွေမြို့ခရီးစဉ်မှာပြည်내အစိုးရအဖွဲ့နဲ့တွေ့ဆုံမှုရရခဲ့ပေမဲ့ပြည်내ဝင်ကြီးချုပ်ဦးညီမှုကခရီးလွန်နေတဲ့အတွက်တွေ့ဆုံခဲ့မရခဲ့ပါဘူး။သူမရဲ့ဒီနေ့ခရီးစဉ်နဲ့ပတ်သက်လို့ခရီးစဉ်မှာအတူလိုက်ပါလာတဲ့ UNICEF တာဝန်ရှိသူတွေကို RFA ကမေးမြန်းရမှာခရီးစဉ်အတွင်းတွေ့ရှိချက်တွေကိုသီးသန့်ထုတ်ပြန်မှာဖြစ်တဲ့အတွက်သီးခြားမပြောလွှဲသေးဘူးလို့ပြန်လည်ပြောဆိုခဲ့ပါတယ်။မနေ့ကနေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပြီးမြန်မာနိုင်ငံနဲ့ UNICEF တို့ပူးပေါင်းဆောင်ရွက်နေတဲ့ကိစ္စရပ်တွေအပြင်ကလေးသူငယ်တွေကဏ္ဍဖွံ့ဖြိုးတိုးတက်ရေးပညာရေးကျန်းမာရေးနဲ့ကျောင်းပြင်ပအသက်မွေးဝမ်းကြောင်းပညာလေ့လာသင်ယူရေးစားတဲ့ကဏ္ဍတွေမှာပူးပေါင်းဆောင်ရွက်မှုတွေပုံမပြုလုပ်သွားဖို့ဆွေးနွေးခဲ့ကြတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ။